လူရည်ရပေါင်းများစွာတည်ဆုံခဲ့ရပြီဖြစ်တဲ့ Israel နဲ့ Hamas တို့ကြားပြစ်ခတ်ပခအဆုံးသက်ရေးစီကိုဥတည်တဲ့တိုးတက်မှုတချို့ရအောင်အပြစ်ခတ်သဘောတူညီချက်ရဖို့လှုံ့ဆော်ခဲ့ကြတဲ့တာဝန်ရှိသူတွေကကြိုးပမ်းနိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုဘယ်လိုအဆုံးသတ်မလဲဆိုတာဆွေးနွေးဖို့ဒီကနေ့ Israel နိုင်ငံစီရောက်သွားပြီးတဲ့နောက် Mr. Kerry အဲ့ဒါလိုပြောလိုက်တာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန် Israel ဝန်ကြီးချုပ်ဘန်ဂျမင်ဒါတာယာဟုနဲ့ Mr. Kerry တွေ့ဆုံခဲ့ပါတယ်။ Palestine သမ္မတမာမူအဘတ်စ်နဲ့လည်း Ramallah မြို့မှာတွေ့ဆုံဖို့အစီအစဉ်ထားတာပါ။နိုင်တဲ့အမြတ်သိဆုံးသူအရေးအတွက်တိုးလာနေတာနဲ့အတူပြစ်ခတ်ရစေးရယူဖို့ဟာအလဟတ်သက်ဖြုံးတိပြစ်လိုက်ဖို့အချိန်မရှိပါဘူးလို့ဒီ Israel သမ္မတရှီမွန်ပဲရက်စ်နဲ့တွေ့ဆုံတဲ့ဆွေးနွေးခဲ့တဲ့ Mr. Ban Ki-moon ကပြောပါတယ် Israel စစ်ဖက်ကတော့ဒီကနေ့ဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေတာကြောင့်လူ3ယောက်ထက်မနည်းသေဆုံးခဲ့ပါတယ် Hamas စစ်သွေးကြွတွေကဂါဇာကနေဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတာရက်ဆိုင်သွားစေဖို့အတွက် Israel ကပြန်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြတဲ့ကဆိုရင်တော့ Palestine 630ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်